ိုယ်နိုင်ငံမှာစိုက်ပျိုးတဲ့ပဲမျိုးစုံကိုနိုင်ငံခြားတင်ပို့တဲ့နေရာမှာတနိုင်ငံနည်းကိုအဓိကမိခိုးအားထားနေရတဲ့အတွက်မြမပဲဈေးကွက်မကြကနဆိုသလိုထိခိုက်ပြီးဈေးကျလေရှိပါတယ်မြမနိုင်ငံမှာစိုက်ပျိုးတဲ့ပဲမျိုးစုံကိုပြည်တွင်းမှာ90ရာခိုင်နှုန်းကျော်ပဲစသုံးပြီးကြံတဲ့ပမာဏကိုနိုင်ငံခြားတင်ပါတယ်2002ခုနှစ်ကစပြီးမြမနိုင်ငံဟာကနေဒါပြီးရင်ကမ္ဘာပေါ်မှာပဲမျိုးစုံအများဆုံးတင်ပို့တဲ့နိုင်ငံဖြစ်လာခဲ့ပါတယ်မြန်မာနိုင်ငံထက်ဘဲတွေကိုအဓိကဝယ်ယူတဲ့နိုင်ငံကတော့အိန္ဒိချင်းအိန္ဒိယနိုင်ငံပါအိန္ဒိယကိုတင်ပို့တဲ့မြမဘဲဈေးအတက်ကြဟာအခြေအနေမျိုးစုံပေါ်တည်မှီနေပါတယ်အိန္ဒိယမှာဘဲအထွက်ကောင်းရင်ဈေးကျပြီးဘဲအထွက်ညံ့တဲ့နှစ်ဆိုရင်တော့ဈေးကောင်းရကြပါတယ်အိန္ဒိယအခက်မြမဘဲဈေးကွက်အချက်လို့ပဲဆိုရမလို့ပါအိန္ဒိယကမှားတာနဲလာတာနဲ့ဘဲဈေးလည်းကျတာပါပဲတခါနိုင်ငံတကာစံချိန်စံညွှန်းမပြည့်မီတဲ့ဘဲတွေကိုမဝယ်ချင်ကြတာကြောင့်လဲဘဲဈေးကွက်ကိုထိခိုက်တာတွေရှိပါတယ်အဓိကကတော့ဒီနှစ်မှာကမ္ဘာတဝန်းစီးပွားရေးအခြေအနေရိပ်ရန်နေတာကမြမဘဲဈေးကွက်ကိုအဓိကရိုက်ခတ်ပါတယ်။အိန္ဒိယဈေးကွက်ကိုတင်ပို့တဲ့မြမဘဲတွေဈေးကြကုန်လို့ဘဲတင်ပို့တဲ့လက္ခဏာကုန်တွေတချို့ငွေမချေနိုင်ပဲထွက်ပြေးတဲ့အထိဖြစ်ကြရတဲ့သတင်းတွေကိုနိုဝင်ဘာလ18ရက်21ရက်နဲ့24ရက်နေ့တွေကမဇ္ဈိမနဲ့ခေတ်ပြိုင်သတင်းတွေမှာတွေ့ကြရပါတယ်။ဒီအခြေအနေနဲ့ပတ်သက်ပြီးအိန္ဒိယအခြေစိုက်မဇ္ဈိမသတင်းဌာနရဲ့အယ်ဒီတာကိုစိန်ဝင်းကအခုလိုရှင်းပြပါတယ်။
နှစ်တိုင်းပေါ့နှစ်စင်သူကအစင်လာပါပဲပဲဒီဘဲကကြိုပွိုင်ဝယ်လိုက်တာပေါ့လေကြိုပြီးတော့ဒီရောင်းတဲ့အချိန်ကျရင်ဘဲဈေးဆိုပြီးတော့ကြိုဖြတ်ထားလိုက်တာဒါဝယ်လက်တိုင်ကြီးတွေပေါ့နော်ဒါမဲ့ထူးထူးခြားခြားဒီနှစ်မှာဘဲဈေးတွေကပေါက်ဈေးကအရန်ကိုပဲကျသွားတယ်ဝယ်ဖို့မရှိတော့ဖြစ်သွားတော့ခုနပြောတဲ့ကြိုပွိုင်ဝယ်လိုက်တဲ့အလက်ကြီးသမားတွေကအလိုလိုရှုံးသွားရောရှုံးသွားတဲ့အခါကျတော့သူတို့ကဆိုင်ရမာတွေကတင်းမောင်းမြောင်များသာထောင်နဲ့ချီပြီးတော့ဖြစ်လာတော့သူတို့ကထွက်ပြေးကြတာပေါ့လေအဲ့ဒါမျိုးတွေဖြစ်လာတယ်တချို့ဗန်နေရတောင်ဝင်ကစားတာတွေပဲအယောင်းွယ်ဝင်လို့တဲ့ဟာတွေရှိတယ်သူတို့ကိုယ်တိုင်မှလည်းအရှုံးတွေပေါ်နေကြတယ်ခင
်ဗျမြန်မာကျငွေတင်းထောင်နဲ့ချီပြီးဆုံးရှုံးကြရတဲ့အတွက်စသုံးလုံးလို့ခေါ်တဲ့အထူးစုံစမ်းစစ်ဆေးရေးအဖွဲ့ကိုတိုင်ကြားခဲ့ကြပြီးတဲ့နောက်အခုလက်ရှိအခြေအနေကိုလည်းကိုစင်ဝင်းကဆက်ရှင်းပြပါတယ်
အခုပဲဈေးကြောင့်ဖြစ်တဲ့ဈေးကျသွားတာကြောင့်ဖြစ်တဲ့အရှုပ်တော်ပုံပေါ့လေဒီတချို့အဲ့လိုထွက်ပြေးတာတွေဖြစ်လာတော့အလုံးပေါင်းအမှုက40လောက်ရှိတယ်ခင်ဗျာ40လောက်ဖြစ်တော့ပထမတော့စသုံးလုံးကကိုင်းနေစသုံးလုံးကကိုင်းတာနေပြီးတော့နေပြီးညင်ကြက်ကဘယ်လိုလာလဲဆိုတော့စသုံးလုံးကိုင်းမဲ့စာ UMSCPI ပေါ့နော်ဒီကုန်တွေကြီးများအသေးဟာကိုင်းပလိစေဆိုပြီးတော့စသုံးလုံးကိုပြန်ညွှန်ကြားတယ်အဲ့ဒါကောနေမြတ်အသေးအနေနဲ့ကတော့သူကနှစ်ဖက်ကိုတွေ့ပြီးတော့ဖြေရှင်းတဲ့နီလန်းကိုကြိုးစားနေတယ်ပေါ့လေအဲဒီဟာကဒီအသေးကကိုင်နိုင်ရင်တော့ကောင်းတယ်မကိုင်နိုင်ရင်တော့ပြဿနာကိုပို့ပြီးတော့ကြီးလာခြင်းနဲ့အနေထားတော့ဖြစ်တာအဲ့ဒါတော့တစ်ချက်ဆောင်ကြည့်ရမှာပေါ့လေ
အဲ့ဒီလိုပဲစည်းခွက်အရှုပ်တော်ပုံတင်တွေထွက်နေတဲ့ရပိုင်းတွေမှာပဲနိုဝင်ဘာလ25ရက်နေ့ The Voice Channel မှာမြမဘဲမျိုးစုံတန်ချိန်တန်းအိန္ဒိယတင်ပို့ဖို့သဘောတူညီပြီးပြီလို့ UMFCCI ခေါ်ပြည်ထောင်စုမြန်မာနိုင်ငံကုန်သည်များနဲ့စက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးဝင်းမြင့်ကိုကိုးကားပြီးရေးထားပါတယ်။ဒီသတင်းကိုတဲကုန်သည်ရက်ွက်ကကြိုဆိုခဲ့ကြတဲ့အကြောင်းကိုလည်း The Voice ကဖော်ပြထားပါတယ်။အဲဒီသတင်းနဲ့ဆက်ဆက်နေတဲ့သတင်းကိုတော့နိုဝင်ဘာလ28ရက်နေ့အစိုးရအပေါ်သတင်းစာတွေမှာမြန်မာနိုင်ငံမှပဲမျိုးစုံကိုအိန္ဒိယနိုင်ငံမှပုံမှန်ဝယ်ယူရေးညှိနှိုင်းဆွေးနွေးဆိုတဲ့ခေါင်းစဉ်နဲ့ရေးထားတာတွေ့ရပါတယ်။နိုဝင်ဘာလ23ရက်နေ့ကအိန္ဒိယနဲ့မြန်မာနှစ်ဖက်ဝန်ကြီးတွေတွေ့ဆုံဆွေးနွေးတာနိုဝင်ဘာလ24ရက်နေ့က UMFCCI နဲ့အိန္ဒိယနိုင်ငံ State Trading Corporation တို့ကတာဝန်ရှိသူတွေပဲမျိုးစုံအရောင်းဝယ်အတွက်စာချုပ်ချုပ်ဖို့အသေးစိတ်လုပ်ငန်းတွေညှိနှိုင်းခဲ့ကြတာတွေကိုရေးထားပါတယ်။အဲဒီနောက်နိုဝင်ဘာလ26ရက်နေ့ထို Weekly 11 Channel မှာတော့ပဲဆိုင်ချိန်ရောက်ပြီဆိုတဲ့ခေါင်းစဉ်နဲ့သတင်းဆောင်မတပူပါလာပါတယ်။အဲဒီဆောင်မထဲမှာ2008ခုနှစ်ပဲဈေးဟာကျိုးပွိုင်းစနစ်ရောင်းဝယ်မှုတွေကြောင့်ပြပပေါက်ဈေးထက်မြင့်တဲ့ဈေးနဲ့အရောင်းဝယ်ဖြစ်ခဲ့ပေမဲ့တကယ်တမ်းပေါက်ဈေးကလိုက်တက်မလာတာကြောင့်ပဲလောကမှာကြရေရိုက်ခတ်မှုတွေရှိခဲ့တယ်လို့ရေးထားပါတယ်။ဒါပေမဲ့အိန္ဒိယနိုင်ငံဘက်ကပဲဝယ်တာကတော့ပုံမှန်အတိုင်းရှိနေသေးပဲလို့သိရကြောင်းလည်းရေးထားပါတယ်။ဒီသတင်းတွေကိုကြည်ချင်းအားဖြင့်မြမပဲတွေအိန္ဒိယနိုင်ငံစီရောင်းချနိုင်ရေးအတွက်အစိုးရဘိုင်းကရောပုဂ္ဂလိကဘိုင်းကပါအတော်အားစိုက်လှုပ်ဆောင်နေတာထင်ရှားပါတယ်။ပြီးခဲ့တဲ့ဘန်ဒါရီနှစ်ကပဲမျိုးစုံတန်ချိန်တသန်းကျော်တင်ပို့နိုင်ခဲ့ပြီးဝင်ငွေအမေရိကန်ဒေါ်လာတန်း900နီးပါးရခဲ့တယ်ဆိုတာမြန်မာစစ်အစိုးရထုတ်ပြန်တဲ့စည်းရင်းတွေမှာကိုပါထားတဲ့အတွက်ပဲတင်ပို့ရာကနေရတဲ့နိုင်ငံခြားဝင်ငွေပမာဏကအစိုးရအတွက်ရောပုဂ္ဂလိကကဏ္ဍအတွက်ပါတရေကျစရာမျိုးမျိုးမြက်မြက်ပမာဏဖြစ်နေတဲ့အတွက်အားစိုက်လုပ်နေကြတာလည်းဖြစ်ပါတယ်။ဒါပေမဲ့လည်းပဲကုန်တွေအနေနဲ့ပဲစီအတော်ပြန်တက်လာဖို့တိတ်မမျှော်လင့်ရကြသလိုစိုက်ပျိုးထုတ်လုပ်ဒူလောင် sare asin a ti ti ma le a khe khe rwe shi ni se ba mizima editor ko sin win pyo pya da na sin ji ba
yatana ga aku lo ho we me we le ka pa de kha ja lo ဒီ မြင် ရဲ့အရင်ဆုံးဗာပြဿနာရှိလဲဆိုတော့ဒီပဲတွေလောင်သွားတဲ့ကိစ္စပေါ့နော်လောင်သွားတဲ့ကိစ္စကိုတောင်မှာပုံနေတာအဲ့ဒီကိုတောင်ပြဿနာကိုအရှင်ကြီးနေပြီအဲ့ဒီကဒီပြင်အခုပဲဆိုက်ရာတွေဖြစ်လာတော့နောက်ရာတွေမှာပဲဆိုက်ဖို့ရောဖြစ်ပါအောင်လားဆိုတော့တောင်သူတွေလည်းလက်တွန့်လာတဲ့အပိုင်းတွေဖြစ်လာတာပေါ့နော်အဲ့တော့အခါကျတော့နောက်နှစ်မှာဒီအခုအကျိုးဆက်ကနောက်နှစ်မှာလဲသွားပြီးတော့တက်ရောက between a chain uva, Yanti guide Hamu Pilanabo, Tare or Pilanane, a chain evoli.
India Zigoga, when Ered, Piba Tempure, Pezi non Jasinamu, Sayudu in a conger in Nani Jayare, so we may, the Pamaro, Pirin Sadone, Peziga, Jam Dua Ulu, Viega Sadam Mimiangere, Nimaning and Winti Daganiga, Piojabare. Pego, Diga Sadon Yare, India Nang and Ariha. Nimaninga lare perigo, thrunning and twet perite, boobi nid de jarelu, Nima bego neriga subare. Nima beriga, thrunning and twet perite saye, boobi yada shirelu, India dariga, tamatarawa. Tajone, Nima beha, India ziguama, nenaban lani da pepare. Tabimele, zigua de curego be, a diga tabi dimboni me, so you know, saibu duyo, jaungwe lo duyba, tighten the law, joe can zaguindri, jajama mahobau. Nima Begonari and Nine, Japan, Urobane, Shile Bainulu, Zigong Yanine Zigodigu, Bo B. Yong Chaya of Topo Tinelu, a champion Sunurari, Shiniva Jong Tindaye, Didrimbaye Siboye Sisingu, Dimabe Nigong Chole Parakna.